ကုလသမဂ္ဂအတွင်းရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်မစ္စတာအီဘရာဟန်ဂမ်ဘာရီဟာမြန်မာဒေသရင်းနိုင်ငံတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ခရီးထွက်လာတာအခုဆိုရင်ထိုင်းနိုင်ငံကိုရောက်ရှိနေပြီးဒီကနေ့ပဲထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့လည်းတွေ့ဆုံမယ်လို့သိရပါတယ်။ဒါပေမဲ့မစ္စတာဂမ်ဘာရီအနေနဲ့ဒေသရင်းခီးစဉ်တွေသွားနေတယ်လို့မြန်မာနိုင်ငံကိုတော့မြ мян ဆန်ဆန်ပြန်သွားနိုင်မှုလို့လည်းလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကပြောဆိုလိုက်ပါတယ်။ဒီတော့ကိုသားညုံရဲ့ဒီအကြောင်းကိုစုံစမ်းထားသမျှဆက်ပြောပြပေးပါအောင်ရှင်
။ Mr. Gamari ဟာထိုင်းနိုင်ငံပြည်ရင်တော့မလေးရှား၊အင်ဒိုနီးရှား၊အိန္ဒိယ၊တရုတ်နဲ့ဂျပန်နိုင်ငံတွေကိုဆက်ပြီးတော့သွားရောက်ဖို့ရှိပါတယ်ဒေါက်ခင်စိုးရင်။ဒီခီးစဉ်တွေပြီးတော့မှပဲမြန်မာနိုင်ငံကိုသွားရောက်ဖို့ရှိတယ်လို့ကုလသမဂ္ဂရုံးကပြီးခဲ့တဲ့တောက်ကြနေ့ကကြေညာထားတာပါ။ဒါပေမဲ့လည်းငကူစီစဉ်ထားတဲ့အတိုင်းဒီနိုဝင်ဘာလတည်းမှာမြန်မာနိုင်ငံကိုသွားမယ်လို့ဆိုပေမဲ့ဒီကြားထဲမှာသတင်းထွက်လာတာကဒီခီးစဉ်ဟာနောက်ကျနိုင်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့လေဒီမြန်မာနိုင်ငံတွင်းမှာဆက်ပြီးတော့ဖမ်းဆီးမှုတွေရှိနေတဲ့ဆိုတဲ့သတင်းကြောင့် Mr. Gambari အနေနဲ့မြန်မာနိုင်ငံကိုဖြစ်နိုင်သမျှကိုမြန်မြန်တွားရောက်ဖို့လိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Condoleezza Rice ကမနေ့ကဣသရေးနိုင်ငံမှာရောက်တုံးသတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားပါတယ
်။အထူးအကြံပေးပုဂ္ဂိုလ် Mr. Gambari လည်းမြန်မာနိုင်ငံကိုဖြစ်နိုင်သမျှအမြန်ဆုံးပြန်သွားနိုင်ဖို့ကျမတို့တိုက်တွန်းအားပေးနေကြပါတယ်။မြန်မာနိုင်ငံမှာအခုတလောညဘက်တွေမှာလိုက်ပြီးဖမ်းဆီးတာတွေရှိနေတော့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာကိုယ်စားလှယ်အဖွဲ့အဖွဲ့ရှိနေဖို့လိုအပ်ပြီးဆိုတာကိုပြသနေပါတယ်
။ပြီးခဲ့တဲ့ကုလသမဂ္ဂလူညွှန်းရေးကောင်စီထုတ်ပြန်ချက်မှာမြန်မာစစ်ဆေးရေးပေါ်သဘောထားအတန်ပြော့ပြောင်းအောင်တရုတ်နိုင်ငံဘက်ကဖိအားပေးခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့သတင်းတောက်တွေကမစ်စထရိုက်ကိုဆက်ပြီးတော့မေးတော့မြန်မာနိုင်ငံရေးကိစ္စဟာဒီထက်ကိုလှုပ်ရှားရရှိပေမဲ့လို့အခုလိုဒီလူညွှန်းရေးကောင်စီကနေပြီးတော့မြန်မာအရေးထုတ်ပြန်နိုင်ခဲ့တာဟာကောင်းမွန်တဲ့လက္ခဏာပါပဲလို့သူမကအခုလိုဖြေခဲ့ပါတယ်။
မြန်မာနိုင်ငံအတွင်းကဆိုးဝါးနေတဲ့အခြေအနေတွေကိုအသိမှတ်ပြုပြီးတော့အရေးယူဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက်မြန်မာစစ်ဆေးရကိုဩဇာညောင်းတဲ့တရုတ်၊အိန္ဒိယနဲ့တခြားနိုင်ငံတွေကိုကျမတို့တိုက်တွန်းနေပါတယ်။အခုလုံခြုံရေးကောင်စီကထုတ်ပြန်ချက်ကိုတရုတ်နိုင်ငံကနေအားပြော်သွားအောင်လုပ်ခဲ့တယ်ဆိုတာကိုတော့ကျမဘယ်လိုပြောရမလဲမသိပါဘူး။ဒါပေမဲ့ကျမပြောနိုင်တာကတော့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ထုတ်ပြန်ချက်ထုတ်ဖို့အတွက်အတိုက်အခံတိတ်မလုပ်လိုက်ရတာကတော့ကောင်းတဲ့လက္ခဏာလို့ပဲယူဆရပါတယ်။မစ္စတာဂမ်ဘာရီမြန်မာနိုင်ငံကိုပြန်သွားဖို့ထောက်ခံအားပေးတာ။နောက်မစ္စတာဂမ်ဘာရီသူသွားချင်တဲ့နေရာတွေကိုသွားနိုင်ဖို့သူတွေ့ချင်တဲ့နေရာတွေကိုတွေ့နိုင်ဖို့အတွက်ဝိုင်းပြီးထောက်ခံကြတာကတော့ကောင်းတဲ့အရေးလက္ခဏာတွေပါပဲ။ဒါပေမဲ့ဒီတမကပို့ပြီးလှုပ်ရှားတွေရှိနေပါသေးတယ်ရှင်
။နိုင်ငံခြားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ကမြန်မာအရေးနဲ့ပတ်သက်ပြီးတော့မနေ့ကဣသရေးနိုင်ငံကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောသွားခဲ့တာတွေပါ။လုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအရေးကိုအခုကြေညာချက်ထုတ်ခဲ့ပါပြီ။မစ္စတာဂမ်ဘာရီကလည်းဒေသတွင်းကိုရောက်နေပြီးတော့မြန်မာနိုင်ငံကိုတွားရောက်ဖို့ကြိုးစားနေပါပြီ။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာတော့ဖမ်းဆီးတွေပြင်းပြောင်းလဲမှုဆိုတာကဘာမှကိုတင်းချက်ချာမမြင်ရသေးပါဘူး။ဒီချိန်မှာနိုင်ငံတကာအနေနဲ့ဘာတွေဆက်လုပ်သင့်တယ်လဲ။ဒါကတော့ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံလုပ်ခဲ့မှုတဲ့ Priscilla Club ကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါရစေ။အခုဒီမစ္စတာဂမ်ဘာရီကဒေသတွင်းခီးစဉ်ကိုထွက်နေပါပြီ။ဒီခီးစဉ်ကမျှော်လင့်သလိုအောင်မြင်မှုတွေရနိုင်ပါမလားခင်ဗျ။
Well, I believe that he should try to get back into Burma just as quickly as possible, and not spend too much time traveling around other Asian capitals because he's
Mr. Gamari အနေနဲ့မြန်မာနိုင်ငံကိုတက်နိုင်သမျှမြန်မြန်ပြန်သွားနိုင်မှုကြိုးစားတင်ပါတယ်။အိန္ဒိချင်းအာရှနိုင်ငံတွေသွားပြီးအချိန်အများကြီးမယူသင့်ပါဘူး။ဘာလို့လဲဆိုတော့ဒီမတန်ခင်ရောကုလသမဂ္ဂမှာပါဒီနိုင်ငံတွေနဲ့သူစကားတော်တော်များများပြောခဲ့ပြီးပြီပဲ။သူတို့နဲ့ပြောဆိုရတဲ့ကိစ္စကအရေးပါတယ်ဆိုတာတော့ကျွန်မနားလည်ပါတယ်။အာဆီယံတရုတ်နဲ့အိန္ဒိယဆိုတာမြန်မာနဲ့ပတ်သက်လို့နိုင်ငံတကာလှုပ်ရှားဆောင်ရွက်မှုမှာအရေးပါပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုတော့ဖြစ်နိုင်သမျှမြန်မြန်ပြန်သွားနိုင်ဖို့တော့လိုပါတယ်
။ဟုတ်ကဲ့ပါဒီမြန်မာအစိုးရကတော့ကုလသမဂ္ဂလူညွှန်းရေးကောင်စီရဲ့ထုတ်ပြန်ချက်ကိုညှင်းပယ်ပြီးတော့သူ့ရဲ့လမ်းပြမြေပုံအတိုင်းကိုဆက်ပြီးသွားမယ်လို့ပြောနေပါတယ်။ဒါနဲ့ပတ်သက်လို့ဘယ်လိုယူဆလဲခင်ဗျ။
I would expect them to reject the statement because the statement is very critical of the military regime in Burma and the statement for
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီထုတ်ပြန်ကြေညာချက်ကသူတို့ကိုဝေဖန်ထားတာဆိုတော့မြန်မာစစ်ဆိုရကညှင်းပယ်လိမ့်မယ်ဆိုတာကျွန်မမျှော်လင့်ပြီးသားပါ။နောက်ဒီထုတ်ပြန်ချက်မှာကိုသူတို့ရဲ့မဟာမိတ်တွေဖြစ်တဲ့တရုတ်တို့ရုရှားတို့ကလည်းသဘောတူခဲ့တာပါ။ဒါကြောင့်သူတို့ရဲ့အဆင့်ခုနှစ်ဆင့်ပါနိုင်ငံရေးလမ်းပြမြေပုံကိုဆက်သွားမယ်လို့ပြောလိမ့်မယ်လို့လည်းကျွန်မတွက်ထားပါတယ်။ဒါကလည်းနိုင်ငံတကာကအလေးပေးစဉ်းစားပြောနေကြတဲ့အချက်ဖြစ်တာကိုဒီလုပ်ငန်းစဉ်မှာနိုင်ငံရေးအစုအဖွဲ့အားလုံးပါဝင်နိုင်ကြဖို့အဲ့ဒီအဖွဲ့တွေနဲ့စတွေ့ဆုံဆွေးနွေးဖို့တိုက်တွန်းထားတာပါအစကနဦးအဆင့်အဖြစ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့လိုပါတယ်နောက်ဒီလုပ်ငန်းစဉ်မှာအားလုံးပါဝင်ပတ်သက်နိုင်မှုလိုပါတယ်
မြန်မာစစ်စွာကတော့သူတို့အနေနဲ့ကုလသမဂ္ဂနဲ့ပြည်ဝပူးပေါင်းဆောင်ရွက်နေတယ်ဆက်ပြီးတော့လည်းပူးပေါင်းဆောင်ရွက်သွားအောင်မယ်လို့ပြောနေတာပါတကယ်တမ်းကုလသမဂ္ဂဘက်ကတောင်းဆိုတာတွေလုပ်ချင်တာတွေကိုသူတို့အနေနဲ့တကယ်ကိုပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေကိုတွေ့ရပါသလားခင်ဗျ
I think they will only cooperate to the extent that they feel is consistent with their interests and that means they will try not to cooperate very much but they will have to cooperate
မြမစစ်အစိုးရအနေနဲ့သူတို့အကျိုးစီးပွားနဲ့ကိုက်ညီမယ်လို့ယူဆတာတွေအပေါ်မှာပဲကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လိမ့်မယ်လို့ထင်ပါတယ်ဆိုလိုတာကတော့ကုလသမဂ္ဂနဲ့တိတ်ပြီးတော့ပူးပေါင်းဆောင်ရွက်မယ်အလားအလာမရှိပါဘူးဒါပေမဲ့လည်းအတိုင်းအတာတစ်ခုထိတော့သူတို့ပူးပေါင်းရမှာပါဘာကြောင့်လဲဆိုတော့ကုလသမဂ္ဂအတန်ကအခုအတော်လေးကိုဩဇာရှိလာပါတယ်။လုံခြုံရေးကောင်စီကလာတဲ့အတန်ဖြစ်တယ်လို့နိုင်ငံကြီးအားလုံးရဲ့အတန်လည်းဖြစ်နေပါတယ်။နောက်တစ်ခုကတော့ကုလသမဂ္ဂဆိုတာသူတို့ကိုယ်တိုင်ပါဝင်နေတဲ့အဖွဲ့ဖြစ်တော့ကုလသမဂ္ဂဆိုတာကိုသူတို့ပြစ်ပယ်ထားလို့တော့မရပါဘူး။တစုံတရာအတိုင်းအတာအထိပူးပေါင်းဆောင်ရွက်ရမှာပါ။
အခုဒီအမေရိကလိုပြင်သစ်တို့အနောက်နိုင်ငံတွေကမြန်မာနိုင်ငံအခြေအနေကိုစောင့်ကြည့်နေတယ်ထူးခြားမှုမရှိလို့ရှိရင်ဒီ EU တို့အမေရိကတို့ကနေပြီးတော့မြန်မာအစိုးရကိုအရေးယူတန်ခတ်ဖို့စဉ်းစားနေတယ်လို့လည်းသတိပေးနေပါတယ်ဒီတော့ကဒီမြန်မာအစိုးရကကုလသမဂ္ဂရဲ့တောင်းဆိုချက်တွေကိုမလိုက်နာဘူးဆိုလို့ရှိရင်အခြားနိုင်ငံတကာအနေနဲ့ဘာများလှုပ်ဆောင်စရာရှိသလဲခင်ဗ
ျ Well I think we already have enough sanctions so I don't think there's a lot of value in focusing further on sanctions I believe that the international community needs to be pressing on two tracks one is the political track and that is
ကျွန်မအထင်တော့အခုလိုပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့တင်လုံလောက်နေပါပြီဒါကြောင့်နောက်ထပ်အရေးယူတန်ခတ်တာမျိုးတွေကိုအလင်းပေးသင့်တော့ဘူးလို့ထင်ပါတယ်နိုင်ငံတကာအနေနဲ့လှုပ်တင်တာကနှစ်ပိုင်းရှိပါတယ်တစ်ခုကတော့နိုင်ငံရေးအရာပါအတိုက်ခံတွေနဲ့တွဲဆုံဆွေးနွေးရေးအတွက်လှုပ်ဖို့စစ်အစိုးရကိုဖိအားပေးတိုက်တွန်းတာပါနောက်တစ်ပိုင်းကတော့ကြေပြတ်ပါတယ်စစ်အစိုးရအနေနဲ့ဒီကနေ့ကြုံတွေ့နေရတဲ့စီးပွားရေးလူမှုရေးအခြေအနေအရရက်ကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကိုနိုင်ငံတကာကအကြံပေးတိုက်တွန်းဖို့ပါမြန်မာနိုင်ငံမှာဖြေရှင်းစရာပြဿနာတွေအများကြီးပါဒီလိုဖြေရှင်းရမှာစစ်အစိုးရအနေနဲ့ကျွမ်းကျင်သူပညာရှင်တွေကိုအသုံးပြုဖို့စဉ်းစားသင့်ပါတယ်စီးပွားရေးကျန်းမာရေးပညာရေးလူမှုရေးဆိုင်ရာပြဿနာရက်တွေအတွက်စစ်တပ်ကကြီးပဲမဟုတ်ပဲကျွမ်းကျင်သူပညာရှင်တွေနဲ့ပါတိုင်ပင်ဆောင်ရွက်သင့်ပါတယ်စစ်အစိုးရအနေနဲ့မြန်မာအမျိုးသားကော်မရှင်တရက်ကိုဖွဲ့စည်းဖို့နိုင်ငံတကာအနေနဲ့အကြံပေးတိုက်တွန်းသင့်ပါတယ်။ဒီအဖွဲ့မှာအစိုးရကရောအစိုးရအပြင်ကကျွမ်းကျင်သူတွေပါပါဝင်သင့်ပါတယ်။ဒီကိစ္စတွေကိုဘယ်လိုဖြေရှင်းမလဲဆိုတာစတင်လေ့လာရပါမယ်။ဒါကြောင့်နိုင်ငံတကာအနေနဲ့အပြစ်ပေးအရေးယူတာထက်ဒါမျိုးကိစ္စကိုပိုလို့စဉ်းစားသင့်ပါတယ်။
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံယာယီတာဝန်ခံလုပ်ခဲ့ပူးသူ Priscilla Club ရဲ့အမြင်ဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်စိုးရအနေနဲ့မြန်မာနိုင်ငံပေါ်မှာနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့စဉ်းစားနေတယ်လို့ပဲအမေရိကအတွင်းမှာပဲဒီပေါ်မှာဆန့်ကျင်ဘက်အမြင်တွေကရှိနေသေးလို့ပြောရမှာပါမြန်မာစိုးရကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့ဆိုလို့ရှိရင်အရေးယူပိတ်ဆို့တာတွေရုတ်သိမ်းရမယ်လို့ကြိုတင်စီမင်းထုတ်ထားပါတယ်ဒါပေမဲ့တကယ်တမ်းဒီတောင်းဆိုမှုကဒေါန်ဆန်းစုကြည်ကိုမဟုတ်ဘဲနဲ့အနောက်နိုင်ငံတွေကိုပဲတွယ်ဝိုက်ပြီးတော့ပြောနေသလားဆိုတာကစဉ်းစားစရာပါခင်ဗျာ